ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုထိန်းချုပ်ခဲ့အနေနဲ့တိုကျိုမြို့နယ်ခရိုင်6ခုမှာအင်္ဂါနေ့ကစပြီးတော့အရေးပေါ်အခြေအနေကြီးနာမယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောကြားခဲ့ပါတယ်
။ဒီ対象地域は7都府県、東京都、神奈川県。
အစိုးရအနေနဲ့အရေးပေါ်အခြေအနေကြီးနာခြင်းနဲ့လို့ကျွမ်းကျင်သူတွေကအကြံပြုတဲ့အတွက်တိုကျိုမြို့ရောကာနာဂါဝါခရိုင်၊စိုက်တာမခရိုင်၊ချီဘာခရိုင်အိုဆာကာခရိုင်၊ဟီယိုဂိုခရိုင်နဲ့ဖုကူအိုကာခရိုင်တွေမှာအရေးပေါ်အခြေအနေထုတ်ပြန်မယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေးကဒီနေ့ကြေညာသွားတာဖြစ်ပါတယ်။တလကြာအရေးပေါ်အခြေအနေထုတ်ပြန်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကတရင်တော်တွေကိုပြောပါတယ်။ယောဂဘူကူးစက်မှုနှုံနင်းနိုင်တဲ့များနည်းအောင်ဒီလိုရဲ့ပူပေါင်းဆောင်ရွက်မှုအင်ပတန်လိုအပ်တယ်လို့လည်းသူကပြောပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေးဟာအရေးပေါ်အခြေအနေကြေညာဖို့အတွက်အင်ပတန်ဝင်လေးနေခဲ့ပေမဲ့တနည်းတွင်တနည်းတည်းတိုကျိုမြို့မှာယောဂဘူကူးစက်သူအသက်143ယောက်တွေ့ရှိခဲ့ပြီးတဲ့နောက်အခုလိုမျိုးအရေးပေါ်အခြေအနေကြီးနာမယ်ဆိုတာအတည်ပြုခဲ့တာပါဂျပန်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ3500ကျော်မှာ1000ကျော်ကတိုကျိုမြို့တော်မှာဖြစ်ပါတယ်ဒီကယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြားကပ်ပေးဖို့အတွက်အစိုးရကဒေါ်လာ1ထရီလီယံသုံးဆွဲသွားမယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကဒီကနေ့ကြေညာခဲ့ပါတယ်လိုအပ်တဲ့ဒီသားစုတွေအတွက်ငွေကြေးထောက်ပံ့တာနဲ့စီးပွားရေးလုပ်ငန်းတွေအလုပ်ကိုင်တွေအတွက်ထောက်ပံ့မှုတွေပေးသွားမှာဖြစ်ပါတယ်